ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘ်ဇက်ဘဇားဒုက္ခသည်စခန်းမှာကလေးငယ်တွေကြားအာဟာရချို့တဲ့မှုဟာအဆိုးဆုံးအခြေအနေကိုရောက်နေပြီးတော့နောက်ထပ်နိုင်ငံတကာအကူအညီတွေဖြတ်တောက်ခံရမယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခစိုးကြီးရင်ဆိုင်ရနိုင်တဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကဒီကနေ့ပဲသတိပေးလိုက်ပါတယ
် In February this year admissions for severe acute malnutrition surged by over 27%compared to the same month last year
ပြီးခဲ့တဲ့ဖေဖော်ဝါရီလကကော့ဘ်ဇက်ဘဇားမှာကလေးငယ်တွေအကြားပြင်းထန်တဲ့အာဟာရချို့တဲ့မှုကြောင့်ဆေးရုံတင်ရတဲ့အခြေအနေဟာ2024ခုနှစ်ဖေဖော်ဝါရီလကနဲ့စာရင်28ရာခိုင်နှုန်းကျော်တိုးလာပါတယ်အသက်5နှစ်အောက်ကလေးငယ်38ယောက်ကျော်နေ့စဉ်အရေးပေါ်ဆေးကုသခံနေရပါတယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ UNICEF ကိုယ်စားလှယ်ကဂျနီဘာမှာဒီကနေ့ပြောဆိုသွားတာပါတကယ်လို့နိုင်ငံတကာအကူအညီတွေထပ်မရဘူးဆိုရင်ကုသဖို့လိုအပ်တဲ့ကလေးငယ်တွေကတဝက်ကိုပဲစောင့်ရှောက်နိုင်မှာဖြစ်ပြီးတော့ကလေးငယ်9000လောက်အတွက်စိုးရင်ရတယ်လို့လည်းသူကသတိပေးပါတယ်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအချိုးကျပေးနေတဲ့အခြေအနေတွေကလည်းတိတ်ကိုစိုးရင်ရတဲ့အနေအထားရောက်နေပြီးတော့အရေးပေါ်အကူအညီထပ်မရဘူးဆိုရင်အချိုးကျပေးဝေတဲ့ပမာဏကိုတဝက်အောက်ထပ်လျှော့ရမယ်အကြောင်း WFP စားနပ်ရိက္ခာအစီအစဉ်ကလည်းသတိပေးထားတာကို UNICEF ကိုယ်စားလှယ်ကပြောဆိုသွားပါတယ်စခန်းမှာဒုက္ခသည်တွေအတွက်အခြေခံလိုအပ်တဲ့အာဟာရပြည့်မီအောင်ထောက်ပံ့နိုင်တဲ့အခြေအနေမရှိကြောင်းနဲ့ကိုဝင်ဆောင်အမျိုးသမီးတွေမွေးကင်းစာကလေးငယ်တွေအတွက်အထူးစိုးရိမ်ရတယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုကနိုင်ငံတကာအကူအညီတွေကိုဖြတ်တောက်ရာကနေရိုဟင်ဂျာတွေအပါအဝင်ကဘာတလွားစာနာမှုဆိုင်ရာအကျပ်အတည်းတွေပေါ်ပေါက်လာမှာကိုအကူအညီပေးရေးအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါ။အမေရိကန်အစိုးရကတော့အသုံးစရိတ်အလေအလွင့်မရှိဘူးဆိုပြီးနိုင်ငံတကာအကူအညီတွေကိုပြန်လည်စီစစ်ဖို့ဆိုင်းငံ့ထားတာလည်းဖြစ်ပါရဲ့ရှင်။